မေကန်နိုင်ငံမှာ2001ခုနှစ်စက်တင်ဘာလ17ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြီးရဲ့နောက်ပိုင်းဖမ်းဆီးရမိခဲ့တဲ့အကြမ်းဖက်သမားတွေကိုထောင်လိုင်းရေးအဖွဲ့တွေကအမေရိကန်နိုင်ငံရဲ့တတ်မှတ်ထားတဲ့စံချိန်ဆန်ညွှန်းနေတဲ့ကျော်လွန်ပြီးညှဉ်းပန်းနှိပ်စက်မှုတွေပြုလုပ်ခဲ့တဲ့အကြောင်းသမ္မတဘရက်အိုဘားမားကဝန်ခံပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုနောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေတကယ်ပြုလုပ်မလားမလားဆိုတာကိုလုံခြုံရေးအရာရှိတွေအတိအကျမသိနိုင်ခဲ့တဲ့အတွက်သူတို့အနေနဲ့ကြီးမားတဲ့ဖိအားပေးမှုတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့သမ္မတအိုဘားမားကတောက်ကြားနေမှာပြောပါတယ်။
In the immediate aftermath of 9/11, we did some things that were wrong. We did a whole lot of things that were right.
9/11 ဖြစ်ပြီးချင်းမှာပဲအမေရိကန်အစိုးရအနေနဲ့မှန်မှန်ကန်တဲ့လောက်ရတချို့ကိုလုတ်ခဲ့တဲ့အကြောင်းမှန်ကန်တဲ့လောက်ရအများပြားကိုလည်းလုတ်ခဲ့ကြပေမဲ့လူတချို့ကိုညှဉ်းပန်းနှိပ်စက်တာမျိုးအမေရိကန်အစိုးရအနေနဲ့လုတ်ခဲ့တဲ့အကြောင်းသမ္မတအိုဘားမားကပြောတော်တာဖြစ်ပါတယ်။မစ္စတာအိုဘားမားအနေနဲ့သူသမ္မတဖြစ်လာတဲ့2009ခုနှစ်ကစလို့အဲ့ဒီလုတ်ဆောင်မှုတွေဟာတရားမဝင်ကြောင်းအမိန့်ထုတ်ပြန်ခဲ့ပေမဲ့ညှဉ်းပန်းနှိပ်စက်တယ်ဆိုတဲ့စကားလုံးကိုအသုံးပြုခြင်းကရှောင်ရှားခဲ့ပါတယ်။2009ခုနှစ်တိုက်ခိုက်မှုနောက်ပိုင်းဖမ်းဆီးမိခဲ့တဲ့အကြမ်းဖက်သမားတွေကိုစစ်ဆေးမေးမြန်းမှုတွေနဲ့ပတ်သက်တဲ့မှတ်တမ်းတချို့ကိုအမေရိကန်အထက်လွှတ်တော်ကအလျောဝက်သတ်မှတ်ထားတဲ့အစီအစဉ်ကရှော့ချပြီးအစီအစဉ်ကစားထုတ်ပြန်မှုပြင်ဆင်နေတဲ့အချိန်မှာသမ္မတအိုဘားမားကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။